ရုရှားတပ်တွေဝိုင်းထားတဲ့ယူကရိန်းနိုင်ငံဒေသအများပြားကနေအရက်သားတွေထွက်သွားနိုင်မှုအတွက်နောက်ထပ်အပြစ်ခတ်ရက်စဲမဲ့အစီအစဉ်တွေရုရှားကဒီကနေ့ကျင်းပပါတယ်။နိုင်ငံအရှိမြောက်ပိုင်းမြို့တစ်မြို့ကနေထောင်ထဲရှိတဲ့လူတွေထွက်သွားနိုင်ပြီးတဲ့နောက်အခုလိုကျင်းပတာပါ။ဒီတော့တင်မှာပဲနိုင်ငံတောင်ပချန်းကအရက်သားတွေထွက်ခွာတဲ့လမ်းကြောင်းနောက်တစ်ခုကိုရုရှားတပ်တွေကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲပြောဆိုပါတယ်။ဆူမီမာရီယိုပိုအန်နာဟူဒါဗိုလ်နိုဗာကာ IZM နဲ့ Kiev မြို့တော်အနီးတခြားမြို့နယ်အများပြားကနေအရက်သားတွေထွက်ခွာနိုင်မဲ့လမ်းကြောင်းတွေကိုရုရှားကအတည်ပြုကြေညာခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ် Irina Vereshchuk ကပြောပါတယ်။ဆူမီမြို့ကနေလူ 9,000 ထွက်ခွာနိုင်ခဲ့တယ်လို့ဒုဝန်ကြီးချုပ် Vereshchuk ကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လည်းရုရှားတပ်တွေတင်ထားတဲ့ Mariupol စိတ်ကမ်းမြို့မှာလျှက်စစ်မီးအနှွေးဓာတ်အစားအစာနဲ့ရေစတာတွေတက်တောက်နေပြီးလူတွေထွက်ခွာနိုင်ရေးအင်္ဂါနေ့ကကြိုးပမ်းချက်တွေမအောင်မြင်ခဲ့ပါဘူး။ရုရှားတပ်တွေကလူသားစာနာမှုအကူအညီတင်လာတဲ့ကုန်တင်ရင်တန်းကိုပိတ်ခတ်ခဲ့တယ်လို့ဒူဝန်ကြီးချုပ်ဖရက်ချူကပြောပါတယ်။မာရီယူပိုမြို့အခြေအနေဟာကမ္ဘာပစ်ကိန်းဆိုင်နေပါပြီလို့ချက်ချင်းဤအသင်းပြောခွင့်ရအီဗန်ဝတ်ဆန်ကပြောပါတယ်။လူသားစာနာမှုနေရာတွေကိုရုရှားကဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဌာနကို VOA ကမေးတာမှာကာကွယ်ရေးဌာနအကြီးတန်းတာဝန်ရှိသူတူကမြောက်ဘက်ကဘယ်လာရုစ်ဒါမှမဟုတ်ရုရှားဘက်ကိုဦးတည်တဲ့ဘက်မှာလူသားစာနာမှုနေရာဖြစ်ကျင်းပတာရုရှားဘက်ကယူသားမှုမရှိတာပဲလို့သတင်းထုတ်တွေကပြောပါတယ်။